ဒီတွင်မှာလူမျိုးရေးဘာသာရေးနဲ့အခြားပြဿနာမျိုးစုံဖြစ်ပွားနေတဲ့လူခွင့်ရေးယူသည်လေးစားဖို့တိုက်တွန်းရတာအလွန်ခက်ခဲကြောင်းမြန်မာပြည်ဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကင်တန်းနာရဲ့ခရီးကတက်တည်ပြနေပါတယ်။ဒီနေ့ထဲမှာကင်တန်းနာမြန်မာပြည်သွားတာနှစ်ကြိမ်ရှိသွားပါပြီ။လွန်ခဲ့တဲ့ဖေဖော်ဝါရီလက9ရက်ခရီးထွက်ခဲ့ပြီးဩဂုတ်လမှာ10ရက်ခရီးထွက်ပါတယ်။ဩဂုတ်လခရီးစဉ်မှာကန့်ကွက်ဆန္ဒပြမှုတွေကိုကင်တန်းနာကြုံတွေ့ရပါတယ်။ရခိုင်ပြည်နယ်လူမျိုးရေးဘာသာရေးအသည့်ရုံးနဲ့ပတ်သက်ပြီးကင်တန်းနာရဲ့ဆောင်ရွက်ချက်ကိုမကျင်းသက်သူတွေကစစ်တွေမှာကန့်ကွက်ဆန္ဒပြပါတယ်။ဘင်္ဂလီတွေးထိုးလှုပ်ဆော်သူကင်တန်းနာထွက်သွားဆိုတဲ့အင်္ဂလိပ်မြန်မာဆိုင်းဘုတ်ကင်သူ60ကျော်ကိုတွေ့တော့မချိုက်ပေမဲ့အတီအလင်းအခုလိုသဘောထားထုတ်ဖော်နိုင်တာကိုကြိုဆိုမိတယ်လို့ဆိုပါတယ်။ကင်တန်းနာဟာကားပေါ်ကဆင်ပြေဆန္ဒပြသူရခိုင်အမျိုးသမီးတဦးယင်းဖွင့်တာကိုနားထောင်မိကြောင်းဩဂုတ်လ27ရက်ရန်ကုန်လေးစိတ်ထုတ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆန္ဒပြသူကိုယူဆိုင်ကြောင်ပြတာလည်းဖြစ်နိုင်ပါတယ်
။ဒါပေမဲ့ဩဂုတ်လ19ရက်နေ့ညကမိထီလာမှာသူစီးလာတဲ့ကားကိုဆန္ဒပြသူ200လောက်ကဝိုင်းဝန်းကန်ကြောက်အော်ဟစ်တဲ့အတွက်မွတ်စလင်ဒုက္ခသည်စခန်းသွားမဲ့အစီအစဉ်ကိုဖျက်လိုက်ရတယ်လို့ကင်တန်းနာကဆိုပါတယ်။ဒီလိုအကြမ်းဖက်တဲ့လူအုပ်စုတွေကိုထိန်းချုပ်ဖို့အစိုးရမှာတာဝန်ရှိတယ်လို့ဆိုပါတယ်။ဒုပြန်ကြားရေးဝန်ကြီးကတော့ကင်တနာပြောတာဟာဖြစ်ရမှန်နဲ့ကွဲလွဲခဲ့တယ်လို့ပြောပါတယ်။ရဲအဆောင်အရှောင်းနဲ့သွားတာဖြစ်ပြီးဆန္ဒပြသူတွေကစာပေးဖို့ကားမှန်ကိုခောက်တာလောက်ပဲရှိတယ်လို့ဆိုပါတယ်။ပြည်တွင်းစာနယ်ဇင်းအချို့ကလည်းဒီပုံစံမျိုးသတင်းရေးကြတဲ့အတွက်ဒီကိစ္စဟာအငင်းပွားစရာဖြစ်လာပါတယ်။မစ္စတာကင်တနာပြန်သွားတဲ့အကြောင်းရေးထားတဲ့သမရာယုံရဲ့ဩဂုတ်လ27ရက်နေ့သတင်းမှာတော့ဒီကိစ္စကိုလုံးဝမဖော်ပြပါဘူး။
လာရှုပ်မြို့မှာအကြမ်းဖက်တိုက်ခိုက်ခံရသူမွတ်စလင်ဒုက္ခသည်တထောင်ကျော်ကိုကြီးစုစောင့်ရှောက်တဲ့မန်ဆူဆရာတော်ကိုကင်တနာကချီးကျူးသွားပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကတော့ကင်တနာကိုဘင်္ဂလီမွတ်စလင်ဘက်ကရှေ့နေလိုက်သူအဖြစ်မြင်ကြပါတယ်။ကင်တနာဟာမွတ်စလင်ဘာသာဝင်ကိုတမင်ထောက်ခံအားပေးနေတာမဟုတ်ဘဲနေကြဖြတ်ပြီးရွှေပြောင်းနေထိုင်သူတွေရဲ့လူအခွင့်အရေးကိုကာကွယ်စောင့်ရှောက်ရမယ်ဆိုတဲ့ဂျနီဗာအခြေစိုက်ကုလသမဂ္ဂလူအခွင့်အရေးကော်မရှင်ရဲ့ရည်တည်ချက်ကိုအကောင့်ထည့်ဖို့ကြိုးပမ်းနေတာလည်းဖြစ်နိုင်ပါတယ်။လူမျိုးရေးဘာသာရေးပဋိပက္ခမဖြေရှင်းနိုင်ရင်ဒီမိုကရေစီပြုပြင်ရေးကိုထိခိုက်လိမ့်မယ်ဆိုတဲ့စကားဟာကုလသမဂ္ဂလူအခွင့်အရေးကော်မရှင်ရဲ့လက်သုံးတော်ဝေဖန်ချက်တစ်ခုဖြစ်လာပါတယ်
။ကမ္ဘာလူဦးရေတန်း200ကျော်ဟာအကြောင်းအမျိုးမျိုးကြောင့်မိမိတို့နိုင်ငံပြင်ပမှာရွှေ့ပြောင်းနေထိုင်ကြပါတယ်။အများစုဟာဖွံ့ဖြိုးစားနိုင်ငံအချင်းချင်းရွှေ့ပြောင်းနေကြတာဖြစ်ပြီးဒီအထက်က40ရာခိုင်နှုန်းဟာအင်းဒီချင်းနိုင်ငံကိုရွှေ့ပြောင်းသူဖြစ်ပါれဒီလူတွေရဲ့စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးတွေကိုသူတို့နေထိုင်တဲ့အင်ရှင်နိုင်ငံကစောင့်ရှောက်ဖို့တာဝန်ရှိတယ်လို့ကုလသမဂ္ဂလူအခွင့်အရေးကော်မရှင်ကယူဆပါれရွှေ့ပြောင်းနေထိုင်သူတွေရဲ့လူအခွင့်အရေးကိုကာကွယ်ရေးနဲ့မြှင့်တင်ရေးဟာကုလသမဂ္ဂလူအခွင့်အရေးရုံးရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့လူအခွင့်အရေးရာမဟာမင်းကြီးနာဗီပီလေးကဆိုပါれဒါကြောင့်မြန်မာနိုင်ငံအထူးသဖြင့်ရခိုင်ပြည်နယ်မှာမွတ်စလင်တွေလူအခွင့်အရေးချိုးဖျက်ခံနေရတာကိုရပ်ဆိုင်းဖို့နဲ့လူအခွင့်အရေးမြင့်တင်တဲ့နေရာမှာမြမအစိုးရကိုကူညီဖို့နာဗီပီလေးကဇွန်လ19ရက်နေ့ကကြေညာပါတယ်
။ဥရောပလူအခွင့်အရေးစာချုပ်ကလူတိုင်းမှာလူအခွင့်အရေးရှိတယ်လို့ဆိုတဲ့အတွက်ရာဇဝတ်သားမှလည်းလူအခွင့်အရေးရှိပါတယ်။ဒါပေမဲ့တိုင်းပြည်ထိခိုက်မယ်လို့ယူဆရင်ရာဇဝတ်သားရဲ့လူအခွင့်အရေးကိုရုပ်သိမ်းနိုင်တယ်လို့စာချုပ်ရဲ့ပုံမှန်15ကဆိုပါတယ်။ဗြိတိန်နိုင်ငံမှာတော့လူတိုင်းမှာလူအခွင့်အရေးရှိတာမို့နိုင်ငံသားရာဇဝတ်သားကိုပြည်နေတံပေးဖို့ခက်ခဲနေပါတယ်။ရာဇဝတ်မှုမျိုးစုံကျွလွန်လို့ထောက်ကျသွားတဲ့နိုင်ငံသားတဦးထောင်ကလွတ်လာတဲ့အခါဗြိတိန်ကမိသားစုနဲ့အတူနေခွင့်ရှိတာကြောင့်သူ့ကိုပြည်နေတံမပေးနိုင်ဘဲဖြစ်နေပါတယ်။ပြည်နေတံခတ်ပြီးပို့ပေးလိုက်တဲ့နိုင်ငံမှာနှိမ့်ဆက်ညှဉ်းပန်းခံရနိုင်တယ်ဆိုတဲ့အကြောင်းပြချက်ကြောင့်မွတ်စလင်ဓမ္မဆရာတဦးကိုပြည်နေတံပေးဖို့ခက်ခဲနေတဲ့အတွက်ဥရောပလူအခွင့်အရေးစာချုပ်ကိုပြုပြင်ဖို့ဗြိတိရှဝန်ကြီးချုပ်ကိုယ်တိုင်မနစ်ခတိုက်တွန်းခဲ့ရပါတယ်။လူတိုင်းမှာလူအခွင့်အရေးရှိတယ်ဆိုတာကြောင့်အမုန်းတရားကိုပြောင်းခေါ်ကြနေတဲ့ဓမ္မဆရာကိုပြည်နေတံပေးဖို့ခက်ခဲသွားတာပါပဲ။လူအဖွဲ့အစည်းကိုအန္တရာယ်ပေးမဲ့သူကိုလည်းလူအခွင့်အရေးပေးနေတဲ့အတွက်တိုင်းသူပြည်သားကိုကာကွယ်ဖို့အခက်အခဲတွေ့ရပုံကိုဗြိတိန်နိုင်ငံကတက်တည်ပြနေပါတယ်ခင်ဗျာ။